မြန်မာနိုင်ငံအင်းစင်ထောင်ထဲမှာရက်ပေါင်း650ကျင်းချခံခဲ့ရပြီးတော့လွမြောက်လာတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်သူရှောင်းတန်တွေကသူ့အချင်းထောင်ထဲမှာကြုံခဲ့ရတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့စာအုပ်တုပ်ရေးသားထုတ်ဝေပါတယ်။ဒီစာအုပ်ကြောင့်မိဆက်ဟောပြောပွဲကိုတော့ Washington DC ခြေစိုက်တဲ့မဟာဗျူဟာလေးလိုက်ဌာနဖြစ်တဲ့ CSIS online ကနေတဆင့်ကျင်းပသွားပါတယ်။ကိုရိုင်းတယောက်သတင်းယူထားတဲ့မဲ့ဤတန်စင်သတင်းပေးပို့ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလဆက်မှာဖမ်းဆီးခံခဲ့ရပြီးတော့အင်းစင်ထောင်ထဲမှာနှစ်နှစ်နေပါအကျဉ်းချခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှွန်တနဲလ်ကသူ့အကျဉ်းထောင်ထဲမှာကြုံခဲ့ရတဲ့အကြောင်းနဲ့ပတ်သက်တဲ့စာအုပ်တအုပ်ကိုရေးသားပြီးတော့ထုတ်ဝေလိုက်ပါတယ်။သူအဖမ်းခံခဲ့ရတဲ့ဖေဖော်ဝါရီလ6ရက်နေ့ကဖြစ်စဉ်ကိုအခုလိုပြန်ပြီးတော့ပြောပြပါရစေ။
So I'm just in the hotel. I was in a quarantine hotel again because of COVID. And I got a message from someone saying that military intelligence had taken over the hotel's
COVID ကလာတီကြခွဲနေရတဲ့ဟိုတယ်ထဲမှာကျွန်တော်ရှိနေတဲ့အချိန်စစ်တပ်ကဟိုတယ်လုံခြုံရေးစီရောက်နေပါပြီ။ထွက်သွားတော့ဆိုပြီးတော့ကျွန်တော်ကိုဘယ်ကမှမသိတဲ့သတင်းရောက်လာတော့ကျွန်တော်အထုပ်တွေပြင်ပြီးတော့ထွက်သွားတော့မလို့ပါ။ကျွန်တော်ကလည်းကျွန်တော်ပါပဲဟိုတယ်ဂန်းကမပြေးပဲထွက်သွားဖို့မဖြစ်သေးပါဘူးလို့တွေးမိပြီးတော့ဟိုတယ်ကောင်တာမှာ check out လုပ်ဖို့သွားလိုက်မိတာမှာအဲ့ဒီရဲတွေနဲ့စုံတော့တာပါပဲကျွန်တော်ကိုရက်ွက် yes scan ကိုအရင်ခေါ်သွားပါတယ်အဲ့ဒီကမှ insane town အပြင်ဘက်ကအခန်းလေးတစ်ခုမှာကျွန်တော်ကိုဖမ်းထားပြီးတော့နှစ်လလောက်စစ်ဆေးမေးမြန်းတာတွေလုပ်ခဲ့ပါတယ်မြန်မာအကျဉ်းသားတွေလည်းဒီထက်ပိုဆိုးတဲ့ချင်းကြောက်စစ်မေးတာတွေခံရပါတယ်။ပြည်ပနိုင်ငံသားတွေပေါ့အယုံကြည်မရှိတာလည်းပါပါပါ။ကျွန်တော်ကိုတချို့လားဆိုပြီးတော့စစ်မေးပါတယ်။စစ်မေးတဲ့သူတွေကကျွန်တော်အပေါ်တန်လျာကြီးကြီးထားပြီးသားဖြစ်တဲ့အတွက်ကျွန်တော်အကျိုးအကြောင်းနဲ့ဆက်ဆက်ရှင်းပြလေးနားလည်မှုလွဲလေဖြစ်ခဲ့ပါတယ်။
ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှွန်တနဲလ်ကိုနိုင်ငံတော်လှည့်ဝတ်ချက်ဥပဒေနဲ့တရားစွဲခဲ့တာဖြစ်ပြီးတော့ဒီမှုအတွက်အထောက်အထားအဖြစ်သူ့ရဲ့ laptop ကွန်ပျူတာတွေကစာရွက်စာရမ်းတွေကိုစစ်မေးသူတွေကသုံးခဲ့တဲ့အကြောင်းသူကပြောပြပါရီ
But the documents were not, you know, it wasn't contraband. It wasn't stuff that I was not meant to have as an advisor to the government. I was, you know, these were
ကျွန်တော်ရဲ့ computer ကိုသူတို့ရအောင်ဖွင့်ပြီးတော့ဒီထဲကစာရွက်စာရမ်းတွေကိုဖတ်ကြည့်ပါတယ်။တကယ်တော့အဲ့ဒီထဲမှာစာရွက်စာရမ်းတွေကကျွန်တော်လက်ဝယ်ထားလို့မရဘူးဆိုတာတွေမဟုတ်ပါဘူး။အစိုးရထဲမှာကျွန်တော်ကအကြံပေးလုပ်နေတဲ့အချိန်ဆိုတော့ဆွေးနွေးစေအကြောင်းအရာတွေပါတဲ့စာရွက်စာရမ်းတွေပါ။ဥပမာပေးရရင်ကျွန်တော်ကိုယ်တိုင်ရေးထားပြီးတော့ကျွန်တော်စာရွက်ကိုသူများတွေဖတ်မှဆိုလို့လျှို့ဝှက်ချက်လို့ရေးစာထည့်ထားတဲ့စာရွက်စာရမ်းကိုပြပြီးတော့မင်းမဘာလို့လျှို့ဝှက်စာရွက်စာရမ်းရှိနေတာလဲလို့မေးပါတယ်ကျွန်တော်ကလည်းကိုယ်တိုင်ရေးထားတဲ့အကြောင်းရှင်းပြပါတယ်သူများတွေရဲ့လျှို့ဝှက်စာရွက်တွေကိုယူထားတာမဟုတ်ဘူးဆိုတဲ့အကြောင်းလည်းပြောပါတယ်မေးတဲ့သူကခဏတော့စဉ်းစားပြီးပြန်ပြောပါတယ်ဘလို့ပဲဖြစ်ဖြစ်ဘာလျှို့ဝှက်စာရွက်စာရမ်းမှမင်းမရှိမနေသင့်တယ်လို့ဖတ်လဲမဖတ်ရဘူးလို့ပြောပါတယ်
Because it was a document that I'd written.
Sean Tanelha နှစ်လလောက်တိုက်ပိတ်ခံခဲ့ရတာအပါအဝင်အင်းစိန်ထောင်ထဲမှာတနည်းနဲ့6လလောက်နေခဲ့ရတာပါ။သူအခုလိုလွတ်မြောက်လာပြီးတဲ့နောက်မြမကြီးနဲ့ပတ်သက်ပြီးတော့လည်းဆက်ပြီးတော့ကြိုးပမ်းလှုပ်ဆောင်တော့မှာဖြစ်တဲ့ဆိုပြီးသူကပြောပါလေ။ Sean Tanelha ဒေါန်ဆန်းစုကြည်နဲ့အမှုရဲတစ်ခုတွေနိုင်ငံတော်လှည့်ဝတ်ချက်ဥပဒေအပါအဝင်နဲ့လူဝင်မှုဥပဒေချိုးဖောက်မှုနဲ့ထောင်တန်း3နှစ်ထောင်ကြားခံခဲ့ရကနေချွင်းချက်ခံဝင်တဲ့မနစ်ဒဝင်မာလာတုန်းကပြန်ပြီးတော့လွတ်လာခဲ့တာပါ။မနစ်ဒီဇင်ဘာလမှာတော့စစ်ကောင်စီကအမှန်မှန်တရင်ပြောမှုနဲ့လူငင်းွယ်ပြန်ပြီးတော့ရုတ်သိမ်းခဲ့ပါလေမချင်ထားတဲ့အကျဉ်းသားမြမအဆိုးဆုံးအကျဉ်းထောင်တွေကအကောင်းမြင်တဆုံးသူတယောက်ရဲ့မျှော်လင့်ချက်ဆိုတဲ့ An unlikely prisoner How an eternal optimist found hope in Myanmar's most notorious jail ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်ကိုနွေမာလာ14ရက်နေ့တုန်းကစတင်ပြီးတော့ထုတ်ဝေဖြန့်ဖြူးလိုက်တာဖြစ်ပါလေထုတ်ဝေပြီးတော့ရက်ပိုင်းနွေမာလာ16ရက်နေ့မှာတော့ Washington DC အခြေစိုက်မဟာဗျူဟာလေ့လာရေးဌာန CSIS မှာ online စာအုပ်မိတ်ဆက်ဖွဲ့ကိုကျင်းပခဲ့တာဖြစ်ပြီး CSIS ကစီးပွားရေးကျွမ်းကျင်သူ Aaron Murphy ကအစီအစဉ်မှုဖြစ်တင်ဆက်ခဲ့တာဖြစ်ပါလေရှင်